အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်နိုင်ရေးလွှတ်တော်ရဲ့အတည်ပြုချက်မရေရာသေးတဲ့အတွက်ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းတွေကဘက္ကသများအဖွဲ့ချုပ်ဦးဆောင်တဲ့တပိတ်စစ်ကြောင်းဟာခီးရှိချီတက်မှုကိုမတ်လ1ရက်မနက်ဖြန်မှာပြန်လည်စတင်တော့မယ်လို့ကြေညာလိုက်ပါတယ်။တစ်ဖက်မှာလည်းပြည်ထောင်စုဌာနကဆန္ဒပြပွဲတွေဆက်မလုပ်ဖို့ဆက်လုပ်ပါကဒီဇဲဥပဒေနဲ့အရေးယူသွားမယ်လို့ဖေဖော်ဝါရီလ28ရက်နေ့မှာထပ်မံသတိပေးကြေညာချက်ထုတ်ပြန်လိုက်ပါတယ်။ VOA ထိုင်းခြေဆိုင်သတင်းတောက်မအေးမာကတင်ပြပါမယ်
။ပဲခူးတိုင်းလက်ပတန်းမြို့မှာခိတ္တရန်နာထားတဲ့ပင်မတပိတ်စစ်ကြောင်းအနေနဲ့မလာတရနေ့ကစပြီးခီးရှိချီတက်မှုကိုပြန်လည်စတင်တော့မှာဖြစ်ကြောင်းတပိတ်ကောင်းဆောင်ကိုတီဟဝင်းတင်ကဆိုပါတယ်
ဟုတ်ကဲ့ကနော်ကျွန်တော်တို့ဘောနကျွန်တော်တို့အနေနဲ့အခုလောလောဆယ်မှာသက်တော်တော်ကပြင်းပြင်းပွဲရလက်တွေရသိတာဆိုင်ပါရဲ့ဟိုတတိယဝတ်ရမရခဲ့တယ်လို့ဒီစားရဲမှာရနာရတဲ့အချိန်ဒီမှာလည်းကျွန်တော်တို့နဲ့ဆွေးနွေးမှုတစ်စုံတရာဖြစ်ခဲ့ဘူးဥပဒေပြန်ရတဲ့အပြီးမပြည့်ခဲ့တဲ့အတွက်ကျွန်တော်တို့ဘူလာကြီးမှန်းထားတဲ့လမ်းကြောင်းတိုင်းရန်ကုန်ကိုစီတက်ဖို့အတွက်ကျွန်တော်တို့ဆုံးဖြတ်လိုက်တယ်ဟုတ်ကဲ့မနေ့ပြန်ပြည်နေမှာဆက်ကြမယ်ဟုတ်
အစိုးရရဲ့ပြည်ထရေးဌာနကနေဖေဖော်ဝါရီလ28ရက်နေ့ထုတ်ပြန်ချက်ထဲမှာတော့လေးဘွဲ့ဆိုင်ဆွေးနွေးရေးကနေအတည်ပြုရေးဆွဲထားတဲ့အမျိုးသားပညာရေးဥပဒေမူကြမ်းကိုဆန္ဒပြကျောင်းသားတွေရဲ့တောင်းဆိုချက်အရပြင်ဆင်နိုင်ရေးဥပဒေလုံထုံးလုံနည်းတွေနဲ့အညီလွှတ်တော်မှစတင်ကြားနာဆွေးနွေးဆောင်ရွက်နေပြီဖြစ်လို့ဆန္ဒပြကျောင်းသားတွေအနေနဲ့ဆန္ဒထုတ်ဖော်မှုတွေကိုရပ်ဆိုင်းထားဖို့လိုအပ်ကြောင်းဆန္ဒပြပါကတည်ဆဲဥပဒေရအရေးယူမယ်ဆိုတဲ့အကြောင်းထပ်မံပြီးတော့သတိပေးချက်ထုတ်ပြန်ခဲ့ပါတယ်ဒါဆိုရင်ကျောင်းသားတွေနဲ့အစိုးရကြားမှာထိတ်ထိတ်ရင်ဆိုင်မှုတွေဖြစ်ပွားနိုင်ပါသလားဆိုတာယူဆစရာတွေရှိလာပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အကဲခတ်နေသူဒေါက်တာရန်မျိုးသိန်းကတော့အခုလိုရှုမြင်ပါတယ
်ဟိုကျောင်းသားတွေကကျွန်တော်မြင်ကတော့ဒီရန်ကုန်ကိုဆက်ပြီးတော့မူလအစီအစဉ်တိုင်းနဲ့ဆက်ပြီးခြေကျက်မယ်လို့ကျွန်တော်မြင်တယ်လေပြည်ထောင်စုဝန်ကြီးဌာနအနေနဲ့ဒီကိစ္စကိုနော်ဟိုထိတ်ထိတ်ရင်ဆိုင်နေဆိုရင်ပေါ့လေတော့ပြည်နှင်းဌာနကိုကြိုက်ကြမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်အမြင်ကတော့ပြည်သူလူထုကြားမှာမျက်နှာပြက်စရာနောက်နိုင်ငံကမျက်နှာစာမှာလည်းမျက်နှာပြက်စရာတွေအများကြီးဖြစ်လာနိုင်တယ်လို့ကျွန်တော်ကရှင်းတယ်အဲ့တော့အဓိကအဖြစ်တော့ဒီအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့တွဲဆုံဆွေးနွေးအဖြေရှာတဲ့နည်းလမ်းကလွှဲရင်ကျန်တဲ့နည်းလမ်းတွေအားလုံးဟာအတိုင်းပြည်နဲ့ပြည်သူလူထုအတွက်အကျိုးမရှိနိုင်ဘူးလို့ကျွန်တော်မြင်တယ်
တစ်ဆက်တည်းမှာပဲဒီရက်ပိုင်းတွေအတွင်းမှာမန္တလေးတိုင်းအတွင်းကမြို့နယ်တချို့မှာနိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုလိုလားကြောင်းဆန္ဒပြပွဲတွေကိုဇက်တိုက်လုပ်လာခဲ့ပါတယ်ဆန္ဒထုတ်ဖော်သူတချို့ဟာမျက်နှာတွေကိုဖုံးကွယ်ထားပြီးဆန္ဒပြကြတာကိုလည်းတွေ့ရပါတယ်ဒီဆန္ဒပြမှုတွေရဲ့နောက်ွယ်မှာအာဏာရအစိုးရရဲ့ပါတီဖြစ်တဲ့ပြည်ခိုင်ပြောပါတီဝင်တွေလည်းပတ်သက်နေတယ်ဆိုပြီးဒေသခံတချို့ကဆိုပါတယ်ဒီဆန္ဒပြမှုတွေဟာတံပြန်တပိတ်ဆိုပြီးကျောင်းသားတွေကဆွဆွဲခဲ့ကြသလိုဆန္ဒထုတ်ဖော်သူတွေဘက်ကတော့နိုင်ငံတော်တည်ငြိမ်အေးချမ်းမှုကိုလိုလားကြောင်းဆန္ဒပြပွဲအဖြစ်ပုံဖော်ပြောဆိုကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့တော့ပြည်ခိုင်ပြောပါတီကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒေါက်တာရန်မျိုးသိန်းကတော့ဒီဆန္ဒပြပွဲတွေကိုအခုလိုတုံ့တက်ခဲ့ပါတယ
်အဲနောက်ကျတော့နိုင်ငံရေးကဒါမယိုးတောက်လို့ပြောလို့ရတယ်နောက်တစ်ခုကနိုင်ငံရေးကသူကအော်လည်းနည်းနေပေါ့ဗျာလူကြီးလူတော်မဆန်တဲ့တုံ့ပြန်မှုကိုကျွန်တော်ကမြင်တယ်အဲ့ဒီလိုအပြုတ်မှုအဲ့ဒီလိုတံပြန်လှုပ်ရှားမှုတွေဟာဒီကျောင်းသားတွေရဲ့လှုပ်ရှားမှုပေါ်မှာအဲကျန်တဲ့တင့်ရဲ့ရေးနဲ့ယုံကြည်မှုတိဆောက်ရေးအတွက်ကိုအများကြီးထိခိုက်နိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗ
ျဖေဖော်ဝါရီလ28ရက်နေ့ကတော့ပင်မတပိတ်ကကျောင်းသားကောင်းဆောင်ကိုဦးတို့ဟာသူတို့တင်ပြထားတဲ့ဥပဒေမူကြမ်းနဲ့ပတ်သက်လို့ဘာကြောင့်ကြံ့ကြာနေတယ်လဲဆိုတာသိရှိဖို့အတွက်ပြည်သူ့လွှတ်တော်ကိုတွားရောက်လေ့လာခဲ့ပြီးတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ကြောင်းဆွေးနွေးချက်တွေမှာအမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းကိစ္စအခြေခံပညာကျောင်းသားတွေရဲ့စံမွေးပွဲတွေအတွင်းမှာအနှောက်အယှက်များမဖြစ်စေဖို့ကျောင်းသားများတပိတ်ရနာထားခြင်းစံမွေးပွဲရက်တွေအတွင်းမှာတော့တံပြန်ဆန္ဒဖော်ထုတ်နေတဲ့ကိစ္စတွေအစိုးရရဲ့မီဒီယာတွေကနေကျောင်းသားတွေကိုတိုက်ခတ်ရေးသားမှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုတင်ပြပေးဖို့အပါအဝင်လေးဘွဲ့ဆိုင်ဆွေးနွေးချက်တွေကိုလေးစားလိုက်နာဖို့တွေဆွေးနွေးခဲ့တယ်ဆိုပြီးကျောင်းသားတွေဘက်ကဆိုပါတယ်မန္တလေးတိုင်းရန်ကုန်တိုင်းအေရဝီတိုင်းတနင်္သာရီတိုင်းရခိုင်ပြည်နယ်ရှမ်းပြည်နယ်စတဲ့နေရာတွေကကျောင်းသားတွေကလည်းတလကျော်ကာလအတွင်းမှာအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်မှုတွေလုပ်ခဲ့ပြီးကျောင်းသားတပိတ်ကိုထောက်ခံပွဲတွေလည်းလုပ်ခဲ့ကြပါတယ်ဒီလှုပ်ရှားမှုတွေနဲ့အတူဒီရပိုင်းတွင်းမှာပဲအစိုးရကိုထောက်ခံတဲ့ဆန္ဒပြပွဲတွေလည်းဒီလှုပ်ရှားမှုတွေနဲ့အတူဒီရပိုင်းတွေအတွင်းမှာပဲအစိုးရကိုထောက်ခံတဲ့ဆန္ဒပြပွဲတွေလည်းနေရာအတော်များများမှာလှုပ်လာတာကိုတွေ့ရပါတယ်ရှင်